ျပန်နဲ့အမေရိကန်လုံခြုံရေးပူးပေါင်းဆောင်ရွက်မှုတိုးမြှင့်ဖို့နဲ့အာရှပစ္စိဖိတ်နိုင်ငံတွေနဲ့လွတ်လပ်စွာကုန်သွယ်မှုမြင့်တင်ဖို့အတွက်အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီဟာ6ရက်ကြာအာရှခီးစဉ်ကိုအင်္ဂါနေ့ကစတင်လိုက်ပါတယ်။ဒီကနေ့ဗုဒ္ဓဟူးနေ့မှာဝန်ကြီးကယ်ရီတိုကျိုမြို့တော်ကိုရောက်ရှိမှာဖြစ်ပြီးတော့အမေရိကန်ဂျပန်လုံခြုံရေးရာအတိုင်ပင်ခံကော်မတီဆွေးနွေးပွဲကိုကြာသပတေးနေ့မှာတက်ရောက်မှာဖြစ်ပါတယ်။ဂျပန်နိုင်ငံသားဝန်ကြီးဖူမီယိုကီရှာဒါကာကွယ်ရေးဝန်ကြီးအစ်ဆူနိုရီအိုနိုဒီရာနဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးတို့တွေ့ဆုံရင်အမေရိကန်ကာကွယ်ရေးဝန်ကြီးချက်ဟေဂယ်လည်းပါဝင်ဆွေးနွေးမှာဖြစ်ပါတယ်။ရေပိုင်နဲ့အငင်းပွားမှုနဲ့ပတ်သက်လို့တရုတ်ဘက်ကပို့ပြီးတော့ပိုင်ပိုင်နင်းနင်းလှုပ်လာနေတာကိုဂျပန်ဘက်ကစိန်ခေါ်မှုအဖြစ်မြင်တဲ့အတွက်ဒီစိန်ခေါ်မှုတွေနဲ့ကိုက်ညီအောင်လို့လုံခြုံရေးအစီအစဉ်တွေပြန်လည်လုပ်ဖို့ဂျပန်နဲ့အမေရိကန်တို့ဆွေးနွေးကြမှာဖြစ်တယ်လို့ကီယိုတိုသတင်းကပြောပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးကယ်ရီဟာတောက်ချာနေကြရင်တော့တိုကျိုမြို့ကနေပြီးတော့အင်ဒိုနီးရှားနိုင်ငံဘာလီကျွန်းကိုသွားမှာဖြစ်ပါတယ်။အဲဒီမှာကျင်းပမယ့်အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်ရေး APEC ဆွေးနွေးပွဲကိုတက်ရောက်မှာဖြစ်ပါတယ်ရှင်။